အခုစပီရောည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လမ်းလမီတာ190တို့ကနေထုံးလွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြမှာပါစီစဉ်ထုံးလွှင့်ရေးမှုမဆုမွန်နဲ့မဲအေးသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါရှင်ဒီနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေဒီတိုင်းရိုက်လေးလိုင်းအစီအစဉ်ကမြန်မာနှစ်တစ်ခုပြီးတော့မှဒုတိယကျင်းမြောက်ဆွေးနွေးတဲ့တိုင်းရိုက်လေးလိုင်းလည်းဖြစ်ပါတယ်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နှစ်စန်းတရနေ့တော့ကနိုင်ငံကောင်းဆောင်တွေပြောသွားခဲ့တဲ့နှစ်တစ်ခုမိန့်ခွန်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်အဲ့နှစ်တစ်ခုမိန့်ခွန်းတွေကိုကြည့်မယ်ဆိုရင်အဓိကကောင်းဆောင်တွေကငြိမ်းငြိမ်းရေးဖော်ဆောင်ဖို့အလေးပေးပြောသွားတာတွေ့ရပါတယ်နော်အစိုးရရဲ့နိုင်ငံတော်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်မှုတွေနောက်ပြီးတော့တွေ့မြင်ရတဲ့အောင်မြင်မှုတွေနောက်ပြီးတော့တိုင်းပြည်တိုးတက်ဖို့အလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုက်တွန်းချက်တွေလည်းပါဝင်ပါလေဒီလိုမျိုးနိုင်ငံတော်အကြီးအကဲတွေရဲ့နှစ်သစ်မိန့်ခွန်းကနေပြီးတော့တိုင်းပြည်အတွက်ဘလောက်မျှော်လင့်စရာတွေတွေ့ရလဲဆိုတာဆွေးနွေးသွားကြမှာပါပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတို့လည်းလေလိုက်မော်ကိုရောက်နေပါပြီအဲပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ဦးစီသူအောင်မြင့်တင်းစားဆရာနိုင်ငံရေးလေးလာတုံးသက်သူလည်းဖြစ်ပါတယ်ဦးစီသူအောင်မြင့်ကြားရပါလားရှင
်ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့မင်္ဂလာပါရှင်နောက်တစ်ယောက်ဖိတ်ခေါ်ထားတဲ့သူတွေထဲမှာဆိုရင်ဦးလာထောင်လာမအောင်သူကကြတော့ကချင်းအမျိုးသားဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဖြစ်ပါတယ်သူကဒီသူတို့အဖွဲ့ကဆင့်မဲ့ပြိပက္ခတွေကြောင့်နင်းနာရတဲ့လူတို့ရေလှောက်ဆောင်ပေးနေတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်ဦးလာမအောင်လာထောင်ကြားရပါလားမင်္ဂလာပါရှင
်ဟုတ်ကဲ့ကြားရပါတယ်ဟုတ်ကဲ့မင်္ဂလာပ
ါနောက်တူဖိတ်ခေါ်ထားတဲ့သူကတော့အခုကျွန်တော်တို့ဖုန်းဆက်လို့အဆက်အသွယ်မရသေးဘူးဖြစ်နေပါတယ်မတ်မေးစပဲဖြူပါစောင့်နေလိမ့်မယ်လို့မျှော်လင့်ပါတယ်သူကအမျိုးသမီးများငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုအဓိကထားလှောက်ဆောင်နေတဲ့gender equality network ကဖြစ်ပါရဲ့အဲဝင်ရောက်ပြီးဆွေးနွေးကြမဲ့တော်ရရှင်တွေလည်းလေးလိုင်းမော်ကိုရောက်နေပါပြီဒီတော့ကျမကဟိုဒီမိန်ကွန်းနေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့နေရာမှာဒီနိုင်ငံကောင်းဆောင်တွေပြောသွားတဲ့အထက်မှာပေါ့နော်မြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့အလားအလာဆိုပြီးတော့ပြောသွားတဲ့အထက်မှာဒီပြည်နိုင်ဆွေးနွေးမဲ့သူတွေကိုမေးစင်ပါလေမြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့အလားအလာအခြေအနေဘယ်လိုရှိပါလဲအလားအလာကောင်းပါလားဦးစီသူအောင်မြင့်ပထမဦးဆုံးပနာမအသုံးသက်ပေးပါရှင့်
အလားအလာတော့ကောင်းပါတယ်အလားအလာကောင်းတယ်လို့ကျွန်တော်ပြောရတာကလက်ရှိလက်ရှိအစိုးရကဒီငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့အတွက်ကိုဒီဇိုင်းမမတ်နဲ့ကြိုးစားအားထုတ်နေတယ်ဆိုတဲ့အခါကျတော့ငြိမ်းချမ်းရေးဖြစ်စဉ်အခုတည်းကပဲကြည့်မယ်ဆိုရင်တော့ဒါအလားလာကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကဒါကိုအဓိကဦးစားပေးနေတယ်လုပ်နေတဲ့အခါကျတော့ဒီနည်းလမ်းမအောင်မြင်နောက်နည်းလမ်းနောက်တစ်မျိုးမရရင်နောက်တစ်မျိုးဘယ်လိုပဲဖြစ်ဖြစ်ငြိမ်းချမ်းရေးမရရအောင်လုပ်မယ်ဆိုတဲ့စာရိတ်ကန်ချပြီးလုပ်နေတဲ့အခါကျတော့ဟိုတစ်ခုတည်းပြောမယ်ဆိုရင်တော့အလားလာကောင်းတယ်လို့တော့ကျွန်တော်ပြောပါတယ်
ဟုတ်ကဲ့ဦးလာမောင်လာထောင်တော့ဒီအခြေအနေနဲ့အနေထားနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ပါလဲရှင
့်ဟုတ်ကဲ့ကျွန်တော်အမြင်ဟိုပေါ့လေဟိုကချင်အမျိုးသားသူရဲ့အမြင်အနေနဲ့ပြောမယ်ဆိုလို့ချင်းတိတ်ပြီးတော့အခြေအနေမကောင်းဘူးလို့ပဲပြောပြရစေဘာလို့လဲဆိုတော့ဒီမြင်းချမ်းရေးဆိုတာကဟိုပေါ့လေသလက်တံပြိတ်သွားလိုက်တာနဲ့မြင်းချမ်းရေးရပြီလို့ကျွန်တော်ပြောဆိုလို့ဖြစ်ပါတယ်ဘာကြောင့်ဆိုတော့ဒီကျွန်တော်ဒီစစ်မှန်တဲ့ဥပဒေအမျိုးသားတပ်သူရေးနဲ့ဒီစက်ဒီတမရှင်းလို့ခေါ်တဲ့ကိုပင်ပြတ်တန်းခွင်းတာဒီကျွန်တော်တိုင်းတပ်ကိုဒီကုန်းကမှာဒီကိုရေးတာမရဘူးဆိုလို့ချင်းဒီမျိုးကြောင့်ရေးဆိုတဲ့ဟိုဒါအတိတ်ကမရှိဘူးလို့ကျွန်တော်မြင်တယ်အဲ့လိုမြင်ပါတယ်ဟု
တ်ကဲ့ဒါကဦးလာမောင်လာထောင်ရဲ
့ဟုတ်ကဲ့ဟုတ်ကဲ့
ပြောပါရှင်ပြောပါ
ဟိုစက်ဒီဟမ
်ပြောပါရှင
်ဟုတ်ကဲ့ဟုတ်ကဲ့စက်ဒီပြောမယ်ဆိုလို့ချင်းကျွန်တော်ဒီဖက်ရပီတော်စီဆိုတာဒီအမျိုးသားတန်းပြည်ကြီးနဲ့ဒီကရပြောတဲ့ကိုယ်ပိုင်ပြတ်တန်းခွင့်ပုံမှန်အခြေခံပြီးဖွဲ့စည်းခြေဆောင်ထားတဲ့နိုင်ငံဖြစ်ပါလေ။ဒါပေမဲ့ဒီမှာစစ်တပ်ကပဲဒီ2017မှာတမ္ပတဦးသိန်းစင်ဦးပေါ်ပြီးတော့အစတင်ထုတ်ဆောင်ခဲ့တဲ့ငြိမ်းချမ်းရေးအသေးပေတော့ဒီလက်လက်နဲ့ငြိမ်းချမ်းရေးလက်လက်ကျင်းဆိုတဲ့အသေးပေကိုသွားပြီးဟိုတက်ရောက်တယ်လို့ကျွန်တော်မြင်နေတယ်လေ။ဒါကြောင့်ဒီတော့ဒီ2008ဟိုအခြေခံဦးဒီလက်ပြသိန်းဟိုမဖြစ်သိန်းသေးဘူးပြီးတော့ကောင်ကလည်းပြီးတော့နိုင်ငံရေးအနာကိုသိတုတ်ထားတဲ့ခြေလှမ်းတွေကလည်းဖြစ်နေရတယ်ပေါ့နောက်ပြီးတော့ဒီစစ်တပ်ကဟိုနိုင်ငံရေးဥဆောင်မှုအခန့်ကန့်တင်အရှင်းလက်ဥတီဆောင်ရွက်ပွားမယ်ဆိုတဲ့ဟိုရှင်းရှင်းလင်းအဲ့လိုလည်းပါနေသေးတယ်လေဆိုတော့အဲ့လိုလည်းကြည့်လို့ချင်တော့ကျွန်တော်ကဒီစစ်မှန်နဲ့ငင်းချမ်းရေးဆိုတာအလားဝေးသေးတယ်လို့ကျွန်တော်လည်းအဲ့လိုမြင်ပါတ
ယ်ဟုတ်ကဲ့ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပါမယ်အခုပထမဦးဆုံးဒီတော်ရရှင်တယောက်ကိုဖိတ်ခေါ်ခြင်းပါတယ်တခါတည်းပဲဟိုခက်မြမြန်လေးမေးလိုက်ရအောင်ဟိုဥဇော်ရံမှာဒီမိုကရေစီအရေးလှုပ်ရှားသူဖြစ်ပါတယ်တောင်သူလယ်သမားရေးရာကွန်ရက်ကဖြစ်ပါတယ်ဥဇော်ရံကြားရပါလားရှင့
်က
ဟ
ုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးမေးမြန်းနိုင်ပါရဲ့ရှင်ဟိုတင်လိုက်ဆွေးနွေးရဲ့ဟိုသူနှစ်ဦးလဲလေးလိုင်းပေါ်မှာရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငင်းငယ်ရေးဆိုတာကတော့ကျွန်တော်တို့ပြည်အောင်သူသားတိုင်းတော်အားလုံးကလူကျင်ကြတာပါအဲ့တော့ကျွန်တော်တို့ငင်းငယ်မရှိတဲ့တိုင်းပြည်ဟာကမ္ဘာပေါ်မှာအဆင်းဆုံးနိုင်ငံဖြစ်သွားတယ်နောက်တန်းပြည်အောင်သူသားတိုင်းတော်တွေအားလုံးကလည်းပဲအဲဒီသာတိတိမှာပေါ့နော်မငင်းငန်းနိုင်ဘူးမဖုံဖိုးနိုင်ဘူးမတိုးတက်နိုင်ဘူးဖြစ်နေပါလေအဲ့တော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အခုနိုင်ငံတော်တမရာကိုတက်လာတဲ့အစိုးရရောဘယ်အစိုးရပဲဖြစ်ဖြစ်ပေါ့တိုင်းမျိုးငင်းငန်းကျင်နေဖုံဖိုးတိုးတက်ခြင်းနဲ့မှန်တော်လဲပဲသူတို့ရဲ့လှုပ်ထုံးလှုပ်ထုံးလုံးကြီးတွေအားလုံးနဲ့အဲတကယ်တမ်းအလုံးလုံးရတဲ့အခါမှာကျတော့သူတို့မှာအကြောင်းအကျောင်းတွေကြောင့်ပြဿနာတွေရင်ဆိုင်ရပြီးတော့တကယ်တမ်းသူတို့ပြောထားတဲ့အတိုင်းကောင်းတယ်မပေါ်နိုင်ဘူးဒီလူလူတို့သူတို့ပြောထားတဲ့ဂရိတိုင်းမပေးဆနိုင်ခဲ့ပါဘူးအဲ့ဒါဘာကြောင့်လဲဆိုတဲ့အခါကျတော့တကယ်လုံးလုံးတဲ့အခါကျတော့ကျွန်တော်တို့ဒါတွေအခက်အခဲရှိလာတဲ့အခါကျတော့စစ်တပ်ရဲ့အခမ်းအနားတွေနောက်တစ်ခါကျတော့ဖွဲ့စည်းအခြေခံဥပဒေရဲ့အကန့်အသတ်တွေပေါင်းနေကြတယ်မှာလိုရတဲ့အခါကျတော့ဟိုဘလို့လိုသလောက်ပေါ့သူတို့စိတ်မှန်းသလောက်မလုပ်နိုင်ပါဘူးအဲ့တဲ့အတွက်ဒီလူတွေအားလုံးမှာအော်ကျွန်တော်ပေးတာပေးမရဘူးဒီစကားသံတွေနဲ့ဂျားထဲမှာပဲဖြစ်လာတဲ့ခါကျတော့လူလူကဒီဥစ္စာအပေါ်မှာဘယ်လို့မှကျွန်တော်တို့ဟိုမြောက်မတဲ့အတိုင်းမဖြစ်လာပါဘူးအဲ့တော့ကျွန်တော်ပြည်သူတွေအားလုံးလိုချင်တာကတော့ပြည်သူတွေအားလုံးလည်းပါဝင်မယ်တိုင်းသားတွေအားလုံးလည်းပါဝင်မယ်တကယ်ငြိမ်းချမ်းတဲ့အဖြေရဖို့ဆိုရင်တကယ်စစ်မှန်တဲ့ဖယ်ဖယ်ပြည်တော်စုရဖို့ဆိုရင်တိုင်းသားတွေအားလုံးရောပြည်သူတွေအားလုံးရောကျွန်တော်တို့လူသမားလယ်သမားလူသားသားတွေအားလုံးကိုပုံမှန်လင်းလင်းနဲ့ကျွန်တော်တို့ဝင်လင်းမြင်သာစွာနဲ့အားလုံးငြိမ်းချမ်းတဲ့ဟာမျိုးလိုချင်တာပါခင်ဗျအဲ့တည်းကျွန်တော်တို့ဒါကိုတကယ်တမ်းလုပ်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့အားလုံးကရိုးရိုးသားသားကြိုးကြိုးသားသားနဲ့အားလုံးက ground zero ချပြီးတော့အဲကျွန်တော်တို့မင်းကဘာလို့ကျင်လဲငါကဘာလို့ကျင်လဲမင်းတို့ကဘာဖြစ်ကျင်လဲငါတို့ရဲ့ခွင့်ရပါမင်းတို့ရဲ့ခွင့်ရပါဆိုတာကိုချပြီးတော့ဥပဒေနဲ့ဆွေးနွေးကြမှရမယ်လို့ပဲကျွန်တော်တို့ကယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဒါဥစော်ရံဆွေးနွေးတာပါဥစီတော်အမြင်ဒီမှာမေးချင်ပါရဲ့ဒီဥစော်ရံပြောသွားတယ်လို့မျိုးအားလုံးပါဝင်တဲ့ငြိမ်းချမ်းရေးစစ်မှန်တဲ့ဖယ်ရယ်ပြည်အောင်စုပါဝင်ရေးမှာအားလုံးကိုဖိတ်ခေါ်ပြီးတော့ဆွေးနွေးကြမယ်ဆိုတော့အဲ့လိုမျိုးဆွေးနွေးဖို့အနေထားတရက်ဟိုကမျှော်လင့်ချက်ရှိပါလားရှင
်အခုလက်ရှိပေါ့နော်ကျွန်တော်နားငယ်ဒီလောက်ကအခုလက်ရှိဟိုအစိုးရတက်လာတဲ့ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရကဟိုတွားနေတဲ့ငြိမ်းချမ်းရေးဆိုင်ရာမူဝါဒကဟိုပရမတ်တစ်ချက်မှာဟိုပြကတိုက်ခိုက်ရနေတာတွေကိုရက်သေးတော့အောင်လုပ်မယ်အဲ့ဒီအတွက်ကိုလည်းရှေ့အစိုးရလက်ထက်ကလေးကအစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်တွေပူးပေါင်းပြီးတော့မှရေးဆွဲထားတဲ့ NCA စာချုပ်ကိုအခြေခံပြီးတော့မှဒါကပထမတစ်ချက်မှာပြကတိုက်ခိုက်ရက်သေးတာတွေအရင်လုပ်မယ်လုပ်ပြီးတဲ့နောက်မှာမှဒါနိုင်ငံရေးကိစ္စကိုဆွေးနွေးမယ်အဲ့နိုင်ငံရေးကိစ္စကိုဆွေးနွေးမဲ့စီဆိုတဲ့ဒီမှာလည်းအားလုံးပါဝင်ဖို့ဆိုတဲ့ဥစ္စာကအဲဟုတ်ပါပါတယ်ဒါအားလုံးပါဝင်ရမယ်ဒါပေမဲ့အားလုံးပါဝင်တယ်ဆိုတဲ့ဥစ္စာကဘာလို့ဆိုလို့လဲဒီမှာဟိုဗာလဲမေးစရာမေးဖို့ရှိပါတယ်ကျွန်တော်နားလေတာယူရှင်းရှင်းပါပဲကျွန်တော်ကြေမှာဆိုရင်ပြည်သူတို့ကရွေးကောက်တင်လျှောက်လိုက်တဲ့စစ်တော်ကိုယ်စားလှယ်တွေရှိတယ်လွတ်တော်ကြီးရှိတယ်အဲ့တော့ဒီဥစ္စာကတကယ်ဆိုရင်တော့ဒီရှင်းလောက်မှာဆိုရင်လည်းအားလုံးပါဝင်တယ်ပြည်သူအားလုံးပါဝင်တယ်တိုင်းသားအားလုံးပါဝင်တယ်လို့ပြောလို့ရနေပြီဒါပေမဲ့ကျွန်တော်တန်းကြီးရဖြစ်နေတဲ့အနေအထားအရအဲ့လောက်နဲ့မလုံလောက်ဘူးဘာလို့ဆိုတော့ပဋိပက္ခဖြစ်နေတယ်အဲ့ဒီပဋိပက္ခမှာတစ်ဖက်ကဆိုရင်တတ်မတော်ရှိတယ်တစ်ဖက်ကဆိုလက်နက်ကတိုင်းသားတွေရှိတယ်အဖက်ကဆိုရင်တော့ကုလားတော်လိုအားလုံးပါဝင်ပြီးသားဖြစ်တဲ့ပြည်သူလူထုကရွေးကောက်တင်လျှောက်ထားတဲ့ကိုယ်စားလှယ်တွေအမတ်တွေရှိတယ်အဲ့ဒါတွေနဲ့ဖွဲ့ကြည့်ရတယ်လွတ်တော်ဆိုတာရှိတယ်။နောက်ဒီကနေတစ်ချက်ပေါက်ဖွားလာတဲ့အစိုးရဆိုတာရှိတယ်။အဲဒီသုံးခုရှင်နေစုနိုင်သွားတယ်ဆိုရင်ဒါဟာအားလုံးပါဝင်တယ်လို့ကျွန်တော်ပြောလို့ရပြီလို့ကျွန်တော်ကတော့ယူဆပါတယ်။ဆိုတော့အခုသွားနေတာအဲ့ဒီလမ်းကြောင်းတိုင်းသွားနေတဲ့ခါကျတော့ဒီလမ်းကြောင်းကနေသွားခြင်းအဖြစ်သားချင်းနိုင်ငံရေးရဟိုဥစ္စာပေါ့နော်အချိန်ပြေလောက်တဲ့အားလုံးသဘောတူညီနိုင်လောက်တဲ့ရလဒ်တွေကိုပူပေါင်းပြီးတော့ရှာဖွေနိုင်မယ်အဲ့ဒီကနေမှတစ်ချက်အဲအလုံးမျှော်မှန်းနေကြတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဟိုရောက်သွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒါအလုံးစုံပါဝင်ရေးဟိုတုံးနဲ့ပတ်သက်ပြီးတော့ဦးစီးတော်အောင်မြေသုံးသက်တာဆိုတော့ဟိုတော်တော်ရှင်တယောက်လည်းဒီကိစ္စနဲ့ပဲပတ်သက်ပြီးတော့ရေးထားတဲ့စာတစ်စောင်ရှိပါတယ်ဟိုစာနဲ့ရေးပြီးတော့ဆွေးနွေးတဲ့ American ပြည်ထောင်စုကမောင်တက်တနာပါကိုအောင်လွင်ဦးသူဆွေးနွေးထားတာဖတ်ပြပေးပါရှင်
ဟုတ်ကဲ့ပါနှစ်သက်ကသမယမှာငင်းငယ်ရဲ့အတွက်အလေးပေးပြောကြားသွားတဲ့နိုင်ငံကောင်းဆောင်နေရဲ့မိန့်ခွန်းတွေပေါ်မှာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဆက်ရက်ဒီမိုကရေစီပြည်အောင်စုပေါ်ထွန်းရေးဒန်းလူညီမျှရေးနဲ့တရားဥပဒေစိုးမိုးရေးတွေပေါ်ရခင်စိုးရွားတွေလက်ထက်ကတက်ပိုးပြီးတော့မျှော်လင့်မိပါတယ်အကြောင်းကတော့လက်ရှိနိုင်ငံအကြီးအကဲကောင်းဆောင်တွေကတမျိုးသားလုံးကလေးစားယုံကြည်ရတဲ့ကောင်းဆောင်တွေဖြစ်နေလို့ပါတဲ့ ထူးသဖြင့်လက်ရှိနိုင်ငံခေါင်းဆောင်တွေဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ညီညာရေးအတွက်အပြောမဟုတ်ပဲလက်တွေ့ကျကျနင်းညမအောင်ဆောင်ရွက်နေကြတဲ့နိုင်ငံတကာကလည်းယုံကြည်မှုဖြစ်နေထောက်ပံ့ကူညီနေသလိုပြည်တွင်းလူမှုအဖွဲ့အစည်းတွေကလည်းအားယူမှန်တဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဒါကြောင့်လက်ရှိအစိုးရတက်တမ်းမှာညီညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးရရှိလိမ့်မယ်လို့ယူဆမ
ရဲ့ theme ကခုန ဥစား ဥစော်ရန်ပြောသွားတာနဲ့ အစဉ်စဉ်ပဲ ဒီပြည်တွင်းလူ့အဖွဲ့အစည်း အတီးတီးကနေပြီးတော့ အားကျိုးမှန်တဲ့ तू ကတော့ ပူးပေါင်းပါဝင်ဆောင်ရွက်နေရလို့ပြောပါရဲ့ ဒီမှာ ကျွန်မ မေးချင်တာက ဒီပြည်တွင်းအဖွဲ့အစည်းအတီးတီးရဲ့ ပူးပေါင်းဆောင်ရွက်မှု ဆိုလို့ သူတို့ရဲ့ ပူးပေါင်းဆောင်ရွက်နိုင်ဖို့ဒီ ငြိမ်းချမ်းရေးဖြစ်စင်မှာ ဘလို့ အခွင့်အလမ်းရှိပါလဲ ဘာလို့ မေးရတာလဲဆိုရင်တော့ ဟို အရက်ဖက်အဖွဲ့အစည်းတွေအရင်တုန်းက ငြိမ်းချမ်းရေးဆွေးနွေးပွဲမှာ ပါဝင်ခိုင်းနေပေါ့နော် အခုဆိုရင် အပြင်မှာဆွေးနွေးသူတို့က အကြံပေးထားတဲ့ အကြံပြုချက်တွေကိုပဲ ဟို people
လို့ရတော့တယ်ဆိုရင်အနေထားရှိတယ်ဆိုတော့ဒီအဖွဲ့အစည်းတွေပါဝင်ပြီးတော့ဒီငြိမ်းချမ်းဖြစ်စီမှာပါဝင်နိုင်မှုဘယ်လောက်အခွင့်အလမ်းရှိပါလဲရှင်ဦးလောက်မောင်လာထောင်အရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးဖြေကြပေးပါအဲကျွန်တော်အမြင်နဲ့ပြောမယ်ဆိုဒီမှာနိုင်ငံရေးအဓိကပြဿနာဘာလဲဆိုတော့ဒီဆိုမာလီမျိုးများနဲ့တိုင်းတန်းမျိုးကြားမှာဖြစ်နေတဲ့ပြဿနာတွေကျွန်တော်အနေနဲ ကျွန်တော်ကအနာရရှိလာပြီးတဲ့နောက်ပိုင်းဆက်တက်ဖြစ်လာတဲ့ဆက်လာတာ။ဒါကအခုကျွန်တော်အခုလောကျဲဖြစ်နေတဲ့ကျွန်တော်ပြန်ကြည့်လိုက်ဒီလွတ်တဲ့ကမ္ဘာလည်းပြန်ကြည့်ကြည့်။ဒီစစ်တပ်ကလည်းပြီးတော့၂၅ရာခိုင်နှုန်းဟာဒီ၉၀ရာခိုင်နှုန်းဆိုတဲ့လွတ်တဲ့မှာပြုတ်ဘုမထားတော်မြင်တွေ့နေရပါတယ်။ဒါတော့အဲ့လိုပဲပြည်သူတွေပါလေကျွန်တော်တိုင်းသားဒေသမှာစိုးစိုးဝါးဝါးချုပ် ဟိုဥပဒေမဖြစ်နိုင်ဘူးခုဒီနေ့ကြည့်တယ်ပေါ့လေဒါကြောင့်ဆိုတော့ကျွန်တော်နိုင်ငံဟာဒီမိုကရေစီနိုင်ငံမှာပြောပြမယ်ဟိုလွတ်လပ်ပြီးတော့တရားမျှတတဲ့ဟိုတရားစီရင်ရဲ့တရားစီရင်ရဲ့စနစ်မရှိသေးဘူးတာကိုသူပြရတယ်ဒါကြောင့်ဒီလိုဒီတရားမျှတမှုဟိုစာပေါ်နိုင်သေးပြပေါ့လေအတောတရားဒါစက်ပြီးရှိနေပြမယ်ဆိုလို့ချင်တယ်နိုင်ငံကောင်းဆောင်တွေပြောပြနေတယ်စစ်မှန်တဲ့ငင်းကြေးကလည်းဘယ်တော့မှရှိမှာမဟုတ်ဘူးလို့ကျွန်တော်လည်းအဲ့လိုမျိုးပါ
ဟုတ်ကဲ့ဟိုဦးစီတော်အမျိုးဒီမှာဒီမေကွန်းပဲပြန်ပေးချင်ပါတယ်ဒီအပြည့်ရင်းအဖွဲ့စီအတီးတီးရဲ့ပူပေါင်းဆောင်ရွက်မှုကဒီငင်းကြေးဖြစ်စင်မှာဘလောက်ပါဝင်နိုင်ဖို့အခွင့်အလမ်းရှိပါလဲရှင်ဘလို့သုံးသပ်ပါလဲ
အဲကျွန်တော်နားလေတာကတော့အဖွဲ့စီဆိုတဲ့ဥစ္စာကတော့တချို့ဆိုရင်ကိုယ့်ဘာသာကိုထောင်တာတွေရှိတယ်အဲပြီးတော့မှတချို့ကျတော့စီပွားမှုထောင်တာရှိတယ်တချို့ကျတော့နိုင်ငံတကာအကူအညီနဲ့ထောင်လာတဲ့အဖွဲ့စီတွေလည်းရှိတယ်ဆိုတော့ဒီအဖွဲ့ကြီးတွေရဲ့တာဝန်ကဟိုပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့လူတွေနဲ့သူတို့ကထိတွေ့ပြီးတော့မှသူတို့ဘာတွေဖြစ်စေခြင်းမလဲဘာတွေလုပ်စေခြင်းမလဲဆိုတဲ့ဥစ္စာကိုဟိုပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့လူတွေကိုနားလေသဘောပေါက်လာအောင်ပြောပြီးရအဲ့ဒီကမှတစ်ချက်ခုနကတော့ပြောတဲ့နိုင်ငံရေးဆွေးနွေးပွဲကြီးကိုရောက်သွားအောင်သူတို့တွေကတိုက်တွန်းဖို့ပဲအဖြစ်လို့လဲဆိုတော့တကယ်တကယ်ဒီပြိပခဒီဖြည့်ရှင်းတဲ့ဒီမှာခုနကတော့တိုင်းပြည်အတွက်လိုအပ်တဲ့အဖြေရှာတဲ့ဒီမှာဟိုလိုအပ်တဲ့အနေထားချက်ကိုကျော်လွန်ပြီးတော့မှပြစ်ပြီးတော့မှချက်ကားသွားရင်ဒါအဖြေလည်းရောက်မှာမဟုတ်ဘူး။ဘူးလူကလည်းပါခြင်း၊ဒီလူကလည်းပါခြင်း၊ဘူးလူကမပါဘူးလား၊ဒီလူကတော့ဒီဖွဲ့ကြီးအောင်မပါဘူးလားဆိုတဲ့ဥစ္စာကကျွန်တော်သူချင်းအနေနဲ့ဆိုရင်ပြစ်ပြီးတော့သဘာဝမကျဘူး။စောစောတော့ကျွန်တော်ပြောသလိုပဲဒီတိုင်းပြည်မှာဒီမပြည်လည်သေးတဲ့ပဋိပက္ခတွေရှိနေတယ်။ရှိနေတာကတကယ်ဒီမိုကရေစီတိုင်းပြည်ဆက်ရွယ်ပြည်တော်စုတိုင်းပြည်ဆိုရင်အထွေထူးတော့ပြောရမလို့လက်နဲ့ကင်ထားတိုင်းသူတို့ကပါဝင်ဝင်သူတို့ရှိမှာမဟုတ်ဘူး။ဒီလူတို့ကရွေးကောက်တင်မြှောက်ထားတဲ့လူတွေကသာတိုင်းပြည်ရဲ့ကံကြမ္မာကိုသူတို့တွေကဖန်ပြီးမှာဒါပေမဲ့အဲ့ဒီခြေလေးကိုမရောက်သေးတဲ့ခါကျတော့လက်နဲ့ကင်ထားပြီးတော့မှပြိပခဖြစ်နေတဲ့အားစုတွေဖြစ်တဲ့ခုနကတော့တမတော်ပြီးတော့မှတိုင်းသားလက်နဲ့ကင်အဖွဲ့ကြီးတွေကဒီလူတို့ကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့အတူတူဒီပြဿနာကိုဝိုင်းဝန်းပြီးတော့မှအဖြေရှာတဲ့အခြေအနေကိုရောက်နေတာပါအဲ့တော့ဒီလိုအခြေအနေအောက်မှာဒီကောင်းတဲ့ပုံစံအောက်မှာမပါတဲ့တခြားသောလူမှုကြမ်းစာအဖွဲ့ကြီးတွေဘာညာတွေဆိုတာကအသက်ဆိုင်ရာကနမှာပါဝင်တဲ့လူတွေကိုသူတို့ရအကြံဉာဏ်တွေပေးမယ်သူတို့ဖြစ်ဖြစ်နေတာတွေပြောမယ်ဘယ်တော့ပဲသူတို့အနေနဲ့လုပ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်ထင်ပါတယ
်
တကယ်တကယ်တိုင်းပြည်မှာနောက်အခုရောနောက်လာကရောတကယ်ကိုပြောရေးဆိုခွင့်ရှိတာဆိုးဖြတ်ပိုင်ခွင့်ရှိတာကဒီလူတွေရေကောက်တင်နောက်တဲ့လူတွေပဲဖြစ်ပါတယ
်ဟုတ်ကဲ့အခုကျမဒီလေးလိုင်းမှာရောက်နေတဲ့သောရရှင်တယောက်ကိုဟိုပါဝင်ပြီးတော့ရှင်းနေဖို့ဟိုဖိတ်ခေါ်ခြင်းပါတယ်ဥလှမြင့်မှာတရက်ကဥလှမြင့်လေးလိုင်းပေါ်မှာရှိပါတယ်နော်ဥလှမြင့်ကြားရပါလားရှင်
ဟုတ်ကဲ့ကြားပါ
တယ်ခင်ဗျာ။ဟုတ်ကဲ့ဦးလာမြင်ပင်တိုင်းဆွေးနွေးတဲ့သူတွေနောက်ပြီးတော့ဦးစော်ရန်ရှိပါတယ်ရှင်။ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်မေးမြန်းနိုင်ပါတယ်
။ဟုတ်ကဲ့ခင်ဗျာဟော။အဲခု ဆရာဆရာတွေပြောသားတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့နည်းလမ်းမျိုးပေါ့နော်ကျွန်တော်ကတော့အင်တန်မှကျွန်တော်ပြောတာကတော့လူကြိုက်နေမယ်လို့ထင်ပါတယ်ခါလဲခါသီးတဲ့အမှန်တရားနှစ်ခုပေါ့နော်ကျွန်တော်တင်ပြခြင်းပထမတစ်ခုကတော့ဘာလို့ဆိုတော့ကျွန်တော်တို့အမေရိကန်မှာလူမဲတွေရဲ့အခွင့်အရေးပေါ့နော် Civil Rights ဒီတာဖြစ်တဲ့မာတင်လူသာကင်းပြောတဲ့စကားတစ်ခုရှိပါတယ်သူကဘာပြောလို့ဆိုတော့1960ခုနှစ်ကျော်ကျော်လောက်မှာသူတို့လည်းပဲအဲ့ဒီလူမဲအခွင့်အရေးနဲ့ပတ်သက်တဲ့တောင်းဆိုမှုတွေတိုက်ပွဲတွေတိုက်ကြတယ်တိုက်ကြတဲ့အခါမှာသူပြောတာကငါတို့ကတဲ့ constitutional way နဲ့ပဲသွားမယ်ပေါ့နော်ဥပဒေရင်းနည်းနဲ့ပဲသွားမယ်အလူနည်းနဲ့ပဲသွားမယ်အဲ့လိုမသွားခဲ့တဲ့ခါနေတိုင်းရင်းသားတွေရှိတယ်တဲ့ဗက်ဒီနီယန်တွေလက်နဲ့ကင်ပြီးတော့တိုက်တာသူတို့ပြုတ်လောက်နေပြီရှင်မုန်းခံခဲ့ရတယ်အဲ့တော့ငါတို့ကတော့အဲ့ဒီလမ်းကိုမကြွေးဘူးဆိုပြီးတော့သူပြောတဲ့စကားဒီကနေ့ကတော့ဟိုကြားတာခါတော့ခါသီးကောင်းခါသီးလိမ့်မယ်လို့ပါဒါပေမဲ့ဟာမာတင်လူသာကင်းတို့ဟာဒီကနေ့ဟာသူကမှန်တယ်လို့ကျွန်တော်ပြောလို့ရပါတယ်အဲနောက်တစ်ချက်ကကျွန်တော်ပြည်တွင်းသင်ကားလာပါအဲ့ဒါပါလဲဆိုတော့ဒီနေ့အနာရနေတဲ့ NLD ပါတီပေါ့ခင်ဗျအဲသူလည်းပဲ1990ရလက်အတိမပြူရေးအနည်း20လောက်သူကျိုးပန်းခဲ့တယ်ဟိုတစ်ဖက်ကလည်းအဲ့ဒီတော့ကတမတော်ဆိုရကသူကမသားကြီးလာကန်နဲ့အခု2008ဖွဲ့စည်းပုံကိုသူဆွဲခဲ့တယ်ပေါ့နော်ဆိုတဲ့အခါကျတော့20လောက် NLD ပါတီဟာစတင်လာခဲ့ပြီမြဲအခုကျွန်တော်တို့ဟာဂျာဂျာရေကော့ပွဲတို့2015တို့ကြတော့အဲ့ဒီဖွဲ့စည်းပုံပေါင်းနေမှာပဲသူဝင်ပြီးတော့ဆောင်ရွက်ပြီးတော့ဒီကနေ့အာဏာရလာတာဖြစ်ပါတယ်ဆိုတော့ဒီအချက်နှစ်ချက်ကိုတော့ကျွန်တော်ကဒီကနေ့ဟာစိတ်ကိုယ်စားတွေဟိုစဉ်းစားကြဖို့ကျွန်တော်လေးနဲ့အကြံပြုလိုပါခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒါဦးလာမြင့်တရက်ကဝင်ပြီးတော့ဆွေးနွေးရပါကျမတို့ဒီလေးလိုင်းကနေပါဝင်ဆွေးနွေးဖို့လှမ်းပြောတဲ့အထဲမှာတော့ဒီရခိုင်ပြည်နယ်ကဥမောင်ကျော်စံပါပါတယ်သူကဒီရာသီဥတုအခြေအနေမကောင်းလို့တယ်လီဖုန်းလိုင်းအဆင်မပြေတာအဆင်ပြေမပြေမှာဆိုလို့ကျမတို့ကိုအတန်ဖိုင်နဲ့အစောပိုင်းလေးကပဲဒီတိုက်ရက်လေးလိုင်းဆွေးနွေးပွဲမစခင်မှာပြောထားတာရှိပါတယ်သူဝင်ဆွေးနွေးထားတာကိုမတ်ဆုမွန်ဖွင့်ပြပေးပါရှင့
်ကျွန်တော်တို့မြို့လေးကတော့ပြည်ချင်းချင်းချင်းဒါမောရီဒီလိုပြောလို့ရပါတယ်ဒီအမှုတိုင်းညစီဆိုတာဟာဒီမြန်မာနိုင်ငံမှာအကျဉ်းချုပ်ကြီးတစ်ခုပါတော့ဘာလို့ဆိုလို့ရှိရင်ဒီပြည်ရင်းကြီးရမှာသူတို့ပြောတာမှန်ပါတယ်ပြည်ရင်းကြီးရမှာအဲ့ဒီစီမေးပြောစီကိုတည်ဆောက်လို့ရမယ်ဆိုတာမှန်ပါတယ်ဒါကြောင့်ဆွေးနွေးဆွေးနွေးပြည်ရင်းကြီးကိုကျူးစားပြီးတော့တည်ဆောက်တယ်ရှိပါတယ်အခုတည်ဆောက်ရတဲ့မှာပြည်ရင်းကြီးကိုတည်ဆောက်နေဆိုတာကျွန်တော်ကြားပြရလို့အသေးလေးပြောင်းထားတာရှိပါတယ်ဒါလည်းလက်ရှိအခြေအနေမှာကျွန်တော်တို့နိုင်ငံတော်အကြီးအကဲတွေကတော့အလုံးလုံးပို့လိုပါတယ်တကယ်စိုးစားမှန်ပို့လိုပါတယ်တော်တော်ရောအစိုးရရောတိုင်းပြည်သားလက်နက်ကိုင်တွေရောအခုလုံးအရှင်းရှင်းတဖက်တစ်ဖက်အလျှော့တင်လိုပါတယ်အဲ့လိုလုံးဝရှိရင်တော့ရနိုင်ပါလိမ့်မယ်ကျွန်တော်တို့ကတော့အဲ့ဒီမျိုးလင်းချက်တစ်ခုတည်းကအဓိကဖြစ်နေတော့တယ်နောက်တော့မှအဲ့ဒီပြည်ရင်းချင်းရဲ့ရပ်ပြီးဆိုလို့ရှိရင်တော့အကျိုးစီးပွားတွေတိုင်းပြည်သားတွေဒီမှာပြည်နယ်အခုလုံးအကျိုးစီးပွားတွေဟာဖြစ်တော့တာလို့ကျွန်တော်တို့ယူကြည်ပါတယ်အခုလက်ရှိအခြေအနေကတော့ဒီတိုင်းရင်းသားတွေအခုလက်ရှိအခြေအနေမှာတော့တိုက်ပွဲတွေဖြစ်နေလို့တိုင်းရင်းသားတွေဘာလို့လူမရှိဘူးဖြစ်နေလဲကျွန်တော်တို့မှမြန်မာနိုင်ငံမှာအရေးကြီးနေတာကပြည်ထောင်စုရဲ့တိုင်းရင်းသားအရှင်ကြီးအမျိုးသားရင်ကျစီဖြစ်ပါတယ်အဲ့ဒီနောက်မှာမှဒီမိုကရေစီရေးဆိုတာအရှင်ကြီးဟိုဟာစီးပွားရေးတည်ဆောက်မှုဆိုတာတဖြည်းဖြည်းတည်ဆောက်ရမယ်ကိစ္စပါဟု
တ်ကဲ
့အရေးကြီးတာကတော့ကျွန်တော်တို့ခုနပြောခဲ့သလိုဟုတ်ကဲ့
ဟုတ်ကဲ့အဲ့လိုမျိုးပြည်တွင်းငြိမ်းချမ်းရေးကိုဟိုရအောင်လုပ်ဖို့အတွက်အစိုးရအနေနဲ့ရောတခြားဒီတိုင်းရင်းသားတွေပြည်သူတွေအနေနဲ့ဘာတွေများဝိုင်းဝန်းပြီးတော့လှုပ်ဆောင်ပေးလို့ရမယ်လို့ထင်ပါလဲရှင
်။ဟောအစိုးရအနေနဲ့ကတော့ဟိုဟာပြည်သူ့စီတိုင်းရင်းသားတွေရဲ့အသက်ကိုအမြဲတမ်းနားထောင်ပြီးတော့တိုင်းရင်းသားတွေအပေါ်မှာသဘောထားကြီးကြီးနဲ့ရည်တည်ပေးရမယ်လို့ယူဆပါတယ်။ဒါမှမဟုတ်ကလည်းဆိုလို့ရှိရင်အစိုးရနဲ့တော့အင်အားကြီးတဲ့ဖွင့်ပြဖြစ်နေလို့တိုင်းရင်းသားတွေအပေါ်မှာသဘောထားကြီးကြီးနဲ့အဆောပေးရမယ်၊ရင်ချင်မှုတွေတိုက်ရမယ်။ဒါပဲအဓိကကြားရလို့ထင်ပါတယ်
ကဲအခု9မိနစ်ကျော်လောက်ပဲကျန်မာတော့ဒီဆွေးနွေးကံကကျွန်မဒီ Facebook ပေါ်ကနေပြောဆွေးနွေးလာတဲ့သောရရှင်ရဲ့စာတူတူလေးတွေကိုဖတ်ပြပြီးတော့ဒီအာပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းချင်ပါတယ်အဲစိုးမြင့်တန်းဆိုရဲဒီ Facebook ပေါ်ကအကောင့်ပိုင်ရှင်ကနိုင်ငံသူနိုင်ငံသားတွေစီတိုက်တွန်းမနေပါနဲ့တဲ့ငင်းငင်းကြီးကတက်မတော့ခေါင်းဆောင်နေတဲ့သူတွေကိုရင်လိုချင်အောင်မှသူတို့ကိုရင်လည်းအားတက်သရောပါဝင်လှုပ်ဆောင်ပါအောင်လို့အကြံပြုချင်ပါတယ်တဲ့66ကောက်ကိုလည်းကြောက်ရသေးတယ်လို့ရေးလာပါတယ် Sayyid Rahman Suri, Dora Singaro, Tamara Pio Dora, Sayin, Sayang, Pio Dora, Biwa, Lekan Yonjibari, Tamara Kawai Uzito, Pio Dora, Jaro, Pio de Mu, Lot de Mu Wari. So, Dora Sinigo Gia, Tamara Yellow San Japoma, Yonji Kimmer, the Bomu, Yitara, Triawari, Dinia Madrone, and Yemetri to Yokaro, Mount Chituba, Tuga, Kamu, Yolini Jara, Javari, Penny Bay, Chain, Pelau, Bekala, Masanza, Jinavau, Tamara Gale, Tekero, Sympathize Maure, Go that go loop your tiny Jayara. ဘုရားမသေးခြင်းမှာမဟုတ်ပါဘူးဒါကိုနားလဲပါလို့ပြောလာပါတယ်ဒီတော့ဒီမှာဒီဘုဇုံဘုချင်းမင်းအောင်လိုင်းရဲ့ဒီနှစ်တကူမင်းကုန်းထဲမှာပြောသွားတယ်ငယ်ငယ်ရအရေးကြီးတယ်တိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်မှာဖြစ်တယ်ဒါကြောင့်စူးစမ်းကြပါလို့ပြောသွားတော့တကယ်လက်တွေ့မှာတက်မလို့ပဲကဘာတွေစူးစမ်းနေရလဲစူးစမ်းနေရမြင်မှာလဲဥစီသွားမြင်တုံးတက်ပြပါရှင်
အဲ့ဒီမှာကျွန်တော်တို့ကလေးစက်ရှစ်လက်ရည်ရပြီကလေးကဘယ်အစိုးရမှာဘယ်အစိုးရကမှာဘယ်တပ်မတော်အစိုးရကမှာဘယ်တပ်မတော်ကမှလိုက်ပြောခြင်းမရှိခဲ့တဲ့အချက်တွေကိုလိုက်ပြောပြီးတော့မှဆောင်ရွက်ခဲ့လာပြီကျွန်တော်တို့တွေ့ရတယ်အဲ့ဒါတွေကဟိုဘာတွေလဲဆိုတဲ့အခါကျတော့ဟိုသဘောတရားကဘာအဓိကဘာလဲဆိုတော့ပထမတစ်ချက်မှာပြစ်ခတ်ရက်ဆဲကြမယ်ပြစ်ခတ်ရက်ဆဲပြီးနိုင်ငံရေးကိုဆ တန်းကြီးကောင်းဆောင်တွေကညီငယ်ရေးအတွက်ကြီးပဲပြောနေတာတကယ်တော့ညီငယ်ရေးကိစ္စဆိုတဲ့ဥစ္စာကကျွန်တော်ပြည်ချင်းအမြင်ရဆိုရင်နေ့ချင်းညချင်းတရက်ချင်းတလချင်းတစ်နှစ်ချင်းပြီးရမယ့်ကိစ္စမျိုးအကြာကြီးတွားမှာအဲ့ဒီလို့တွားရင်းနဲ့ဒီပြိုင်နဲ့ထဲမှာပဲကျွန်တော်တန်းကြီးတွေအရေးကြီးတဲ့ဒီလိုရေးဖို့ပြောတဲ့ဘုကိစ္စတွေဒီလူတွေရဲ့အခက်အခဲတွေကြော်ကားမှုကိစ္စတွေကလည်းအရေးကြီးနေတယ်ဆိုတဲ့ဥစ္စာကိုတော့ဟိုကျွန်တော်ပြောချင်ပါတယ်အဲ့ဒီဥစ္စာကိုကြော်လွားတဲ့ဟာဒီပြင်းရဲ့ငင်းငင်းရေးအတွက်ကိုအထောက်အကူဖြစ်မယ်ငင်းငင်းရေးကိုအားပေးအားပြောင်းပြုရရောက်မယ်လို့တော့ကျွန်တော်ထင်တဲ့ကြောင့်ပြောချင်ပါတယ
်ဟုတ်စီတော်အောင်ရေးတုံးတက်ပေးတာကျေးဇူးတင်ပါတယ်ဒီတော့နေကုန်းချုပ်အနေနဲ့ကျွန်တော်တို့မိနစ်ကလည်း2မိနစ်ကျော်ကျော်လောက်ပဲကျန်တော့ဟိုကျန်နေဒီဥလားမောင်လားထောင်တဲ့ဥဇော်ရံကိုမေးချင်ပါတယ်ကျမတို့ဒီ2019ခုနှစ်ကငင်းငင်းနှစ်တိတ်အရေးကြီးတယ်လို့လည်းနိုင်ငံကောင်ဆောင်တွေကပြောနေတယ်လေဒီတော့ဒီရီမန်းချက်အတိုင်းအကောင့်ထဲပေါ်ဖို့ကဘာအချက်အရေးကြီးဆုံးလဲဘာအချက်ကအရေးကြီးဆုံးလို့ထင်ပါလဲဟိုထင်တဲ့အရေးကြီးဆုံးလို့ထင်တဲ့အချက်တစ်ချက်ကိုပဲပြောပါဥလားမောင်လားထောင်အရင်ပြောပါရှင
်အဲကျွန်တော်ပြောရမှာဟိုအဲ့တော့ပြည်လုံးကြီးကကန်တော့ဒီကျွန်တော်ပြည်တော်ကိုဖြစ်လာတာပါ။ဒါကြောင့်ပြည်လုံးကြီးကအော်ဒီပြည်လုံးရဲ့တတိကိုအတိုင်းကဆက်မကြဘူးဆိုလို့ရှိတော့ဒီ2019လည်းညီချမ်းတော်မှာမဟုတ်ဘူးလို့ကျွန်တော်အနေနဲ့အဲ့လိုပဲပြောကြည့်ပါလေ။နောက်တစ်ခုကဟိုလည်းလည်းတန်တင်ကကျွန်တော်ကချင်ပြည်လုံးရောက်လာတာဒီကိုပြောပါလေ။ဟိုပြည်လုံးကြီးကကတိုင်းတာအလုံးမပါပါဘူးလို့ပြောပါလေ။နောက်တစ်ခုကဟို IDB ကိုပြီးသွားတဲ့ခါမှာပါပေါ်လဲဆိုတော့မင်းတို့ IDB ပြဲလို့မလားလင်းကြီးကြီးမလားဆိုတော့အဲ့တော့ပြောပါလေ။ဆိုတော့ဒီအပေါ်ကိုကြီးတဲ့ခါမှာဒါကျွန်တော်တို့စင်င်တဲ့ပြည်နယ်ဇော်ကားတရားပေါ်လေအဲ့လိုထင်နေရတယ်။ဒါကြောင့်ဒီ2019ကဒီနေ့တက်ဆက်သွားမယ်ဆိုလို့ကျွန်တော်ပြင်းနေမှာလင်းကြမ်းမယ်မဟုတ်ဘူးလို့ကျွန်တော်မြင်တယ်အဲ့လိုမြင်ပါတယ်ဟုတ်ကဲ့
။ဟုတ်ကဲ့။အဲဒီကိစ္စပေါ်မှာဥဇော်ရန်ကဒီခုနကတော့ဟိုငင်းငင်းရေးကိုဒီအီးမန်းချက်အတိုင်းအကောင့်ထည့်ပို့မလို့ပါ။ဘာအချက်ကအရေးကြီးဆုံးလို့ထင်ပါလဲရှင်။တစ်ချက်ကိုပဲပြောပါရှင်။
ကျွန်တော်2019ကိုပဲစဉ်းစားရမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်နှောင်းရှိရှိနေတဲ့အတွက်ဒီငင်းငင်းကိစ္စတွေရောအခုတကယ်မှဖြစ်နေတဲ့ကိစ္စတွေအားလုံးကစစ်တပ်ကနေပြီးတော့ကျွန်တော်တို့စူပါပါဝါနဲ့ဆုံးဖြတ်နိုင်ပါလေ။ကျွန်တော်ဖန်ဆူကြီးဖြစ်စီအခုတက်နေတဲ့ဒိုင်းနာကိုယ်စားလှယ်တွေဖြစ်စီအားလုံးကဘာပဲဆွေးနွေးဆွေးနွေးစစ်တပ်ကနေဒီလိုအာဏာပိုင်ထားတဲ့အတွက်ဒီစစ်တပ်ကနှောင်းရှိမပြင်းမချင်းဒီပါဝါရနေတဲ့အတွက်ကျွန်တော်တို့အားလုံးရဲ့ဆုံးဖြတ်ချက်တွေအားလုံးကိုသူကဆုံးဖြတ်နိုင်တာဖြစ်တဲ့အတွက်ဒီ2008ကိုမပြင်းမချင်းပေါ့နော်။ဒီဟာရှိနေတဲ့ကာလပတ်လုံးကျွန်တော်တို့ဘလောက်ပဲဆွေးနွေးဆွေးနွေးပေါ့။ငင်းငင်းရဖို့ဆိုတာကတော့စိတ်မလွယ်ပါဘူး။ဒါကြောင့်2008ကိုပြင်နိုင်အောင်ကြိုးစားရမယ်။အားလုံးပိုင်နိုင်အောင်
အဲ့လိုနဲ့ဆုံးဖြတ်ချက်တွေဟာအားလုံးဆင်းသာပြီးတော့တင်းကြီးတင်းကြီးထဲနဲ့တန်းကြီးကောင်းစုတွေ့ငင်းငယ်တွေ့လုံနိုင်မှာဒါနဲ့ကျွန်တော်တို့ပြည်တော်စုကြီးကဖေဖေပြည်တော်စုဖြစ်မယ်လို့ယုံကြည်ပါတယ်ခင်ဗျဟုတ်ကဲ့ဦးစီတို့ပါအမြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ချက်သေးပဲအရေးကြီးဆုံးလို့ထင်တဲ့တစ်ချက်သေးပဲခတ်တူတူလေးပြောပြပေးပါနော်အဲအဓိကကတော့ကျွန်တော်တို့တိုင်းပြ ဲဆိုတာအရင်စဉ်းစားပြီးတော့မှသူတို့ပူတိုင်းတက်ပွဲရက်ဆိုင်လာပြီးတော့မှသာငင်းငင်းချမ်းချမ်းနဲ့စနေဘွေကိုတွားနိုင်လိမ့်မယ်လို့ထင်တယ်အဓိကကျွန်တော်တစ်ချက်တည်းပြောချင်တာကတော့ PIO ကတကယ့်ကိုငင်းငင်းရေးကိုလိုလိုလားလားနဲ့တက်ပွဲတွေရက်ဆိုင်မှုအနေထားကိုရောက်လာအောင်ဆောင်ရွက်တယ်ဆိုရင်ကျွန်တော်တို့နောက်တစ်ချက်ကိုတွားနိုင်ကြည့်ထင်ပါတယ
်ဟုတ်ကဲ့ဒါကဒါတိုင်းရည်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့ဦးစီးသူအမည်ရဲ့နောက်ဆုံးသုံးသပ်ချက်ဖြစ်ပါတယ်။အဲ့တော့ဒီနေ့တိုင်းရည်လေးလိုင်းအစီအစဉ်မှာပါဝင်ပြီးဆွေးနွေးကြရတဲ့ဟိုပင်နိုင်ဆွေးနွေးပေးသူတွေဖြစ်တဲ့ဦးစီးသူအမည်နောက်ပြီးတော့ဦးလမောင်လာထောင်ပြီးတော့ဆောင်းစားနေတဲ့မက်မေဂျာဗျူမက်မေဂျာဗျူအထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်။သူအခုအစီအစဉ်ပြီးတဲ့အချိန်ထိသူဟိုဘက်ကစောင့်နေခဲ့ပေမဲ့ကျွန်တော်တို့တယ်လီဖုန်းခေါ်လို့မရလို့သူပါဝင်ဆွေးနွေးလို့မရပါဘူး။အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။စီစဉ်ထုတ်လွှင့်မှုမဆူမွန်နဲ့မဲအေးစလာကျော်တို့တင်ဆက်ထားတဲ့စီမင်းကြီးညတိုင်းအလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါလိမ့်ရှင်။